အခုမြန်မာနိုင်ငံကလူ့ခွင့်အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုရောက်နေတာအခုဆိုရင်နှစ်ရက်တောင်ရှိသွားပါပြီ။ဒီတော့သူ့လုပ်ငန်းစဉ်ဘယ်အခြေအနေရောက်နေပြီလဲ။ကုလသမဂ္ဂရန်ကုန်ရုံးကဘာတွေပြောသေးတယ်လဲ။ပြောပြပါအောင်ကိုအောင်လင်းကြီး
။ဟုတ်ကဲ့ပါ။ကုလသမဂ္ဂရဲ့လူ့ခွင့်အထူးစုံစမ်းစစ်ဆေးသူပေါ်လူဆာဂျီရိုပညာရုကသူ့ရဲ့၅ရက်ကြာခီးစဉ်ဒုတိယနေ့မှာမြန်မာစစ်ဆေးရအာဏာပိုင်တွေတန်ခါမဟာနာယကဆီယာတော်တွေနဲ့တွေ့ဆုံခဲ့တယ်လို့အင်းစိန်ချင်းထောင်ကိုတွားရောက်ခဲ့တယ်လို့ရန်ကုန်ကုလသမဂ္ဂရုံးကကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒါအပြင်ရန်ကုန်စစ်ရုံးကြီးကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့တန်လျင်ကြောက်တန်းမှာအခြေစိုက်တဲ့ရဲတပ်ရင်းခုနှစ်ကလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့သိရပါတယ်။မကြသေးခင်ကတန်ခါတော်တွေဥဆောင်ဆန္ဒပြပွဲတွေကိုအာဏာပိုင်တွေကပြစ်ခတ်နှိမ်နင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအယုံဆိုင်စုံစမ်းမှုရည်ရွယ်ရင်းအခုလိုတွေ့ဆုံမှုတွေပြုလုပ်နေတာပါ။သူရဲ့အခုခီးစဉ်မှာဆန္ဒပြပွဲတွေအတွင်းတချေထိခိုက်မှုတွေဆန္ဒပြပွဲတွေနဲ့ဆက်ဆက်ပတ်သက်ပြီးဖမ်းဆီးထားသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုံစမ်းဖော်ထုတ်မှလည်းဖြစ်ပါတယ်။ဒီစုံစမ်းမှုရဲ့တစိတ်တစ်ပိုင်းအဖြစ်ဒီကနေ့အင်းစိန်ချင်းထောင်ကိုတွားရောက်ခဲ့တာဖြစ်တယ်လို့အလားတူဆန္ဒပြပွဲတွေဖြစ်ပွားစဉ်တော်အတွင်းဖမ်းဆီးခံရသူတွေကိုထိန်းသိမ်းထားရာအင်းစိန်ကြီးရဲ့အကြောင်းအတွင်းကိုလည်းတွားရောက်စစ်ဆေးခဲ့သေးတယ်လို့ကုလသမဂ္ဂယုံကြည်ညာချက်ကဆိုပါတယ်။ဒါပြင်ဆန္ဒပြပွဲတွေအတွင်းဥဆောင်ပါဝင်တဲ့အတွက်အကြမ်းဖက်ဝင်ရောက်စီးနှင်းခံခဲ့ရတဲ့ရန်ကုန်မြို့ကငွေကြေးရန်ဖုန်းတော်ကြီးအကြောင်းကိုလည်းတွားရောက်ခဲ့သေးတယ်လို့သိရပါတယ်။မနေ့ကခီးရောက်မဆိုင်ထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတော့မြမစစ်ဆိုးရနိုင်ငံကြီးဝန်ကြီးဌာနနဲ့ပြည်ထောင်ဝန်ကြီးဌာနတာဝန်ရှိသူတွေကုလသမဂ္ဂဌာနရုံးဝန်ထမ်းတွေနဲ့တွေ့ဆုံခဲ့သေးတယ်လို့ဆိုပါတယ်။ဒါအပြင်ပဲခူးမြို့ကချက်ခောက်ဝိုင်းဖုန်းတော်ကြီးအကြောင်းကိုလည်းတွားရောက်ခဲ့တယ်လို့ရွှေရကုံဖရခေါ်ဘကလူကြီးတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့သိရပါတယ်။ဒါပေမဲ့လည်းမြမအာဏာပိုင်တွေရဲ့အစီအမံအောက်မှာအခုလိုစုံစမ်းစစ်ဆေးမှုတွေလုပ်ရမှာအဖြစ်ပြက်မှန်တွေလူခွင့်ရေးကိုယ်စားလှယ်အနေနဲ့တကယ်တမ်းသိခွင့်ရမရစိုးရိမ်မှုတွေကလည်းရှိနေတော့မှာလူခွင့်ရေးကာဝယ်မြင့်တင်သူများကွန်ရဲ့ HRTP ကဥမြင့်အေးကတော့ဆန္ဒပြပွဲတွေအတွင်းထိခိုက်ဒဏ်ရာရခဲ့တဲ့ကာယကံရှင်တွေဆွေမျိုးသားချင်းတွေနဲ့တွေ့ဆုံခွင့်ရတဲ့နယ်လို့ဆိုပါတယ
်ဥပမာဗျာတောင်းကနာကလေးတယောက်ဆိုလို့ရှိရင်ဒီအရေးခင်းတဲ့မှာရိုက်ညက်ခံလို့အတွင်းကြီးရဲ့ဒဏ်ရာနဲ့သိသွားလိုက်ဗျာအဲ့ဒီမိသားစုတဟာမျိုးတွေ့လို့ရတာပေါ့ဗျာအဲဒါမှမဟုတ်ပါဘူးဗျာခုနကပြောလို့အဲဒီဒီမှာသူခွေချိုးပေါက်ခါရတဲ့လူတွေအကြောင်းများရှိတယ်ဒီမှာတက်ပြေးသွားတဲ့လူတွေတို့ခါရကိုစိတ်ပဲဆုံးဆုံးသွားတဲ့လူတို့သနတ်မှန်ခံထားတဲ့လူတွေအဲ့ဒီလိုက်ပြီးတော့ရှာဖွေတွေ့ဖို့တော့လိုအပ်တာပါတို့ရှိမှပတ်တမ်းမှတ်ရတယ်ရှိမယ်မသိသေးတဲ့အခြေလက်တွေလည်းရှိရင်ရှိမယ်အဲ့ဒါတွေတော့တွေ့ဖို့လိုအပ်တာပေါ့ဗျာအစိုးရခေါ်ရတဲ့နေရာမှာတွေ့ရင်တော့ဟိုမှာလူခွေချိုးပေါက်မရှိရမရှိဘူးပြောမှာပေါ့ဗျာဟောအဲ့လိုလူတွေတွေ့ရင်တော့အဲ့ဒီစကားပဲကြားမှာပေါ့တကယ်ဖြစ်ရှင်အမှန်ကိုပဲသိနိုင်ပါမယ်
ပမောက်ကပင်ရဲတို့ဟာအခုခီးစဉ်အတွင်းမြမစစ်ဆွေးရအာဏာပိုင်တွေနဲ့မြို့တော်နေပြည်တော်မှာမနှက်ပြန်တွေ့ဆုံမှုမျှော်လင့်ထားတယ်လို့လည်းဆိုပါရယ်ဒါအပြင်အခုခီးစဉ်ပြည်မတ်ခင်မှာထိမ့်သိမ့်ခံနေရသူတွေနဲ့တွေ့ဆုံမင်းမြန်သွားမှာဖြစ်တယ်လို့လည်းကုလသမဂ္ဂရန်ကုန်ရုံးကပြောပါရယ်လင်းနေချင်မြန်မာနိုင်ငံကိုဝင်ဝင်မရခဲ့တဲ့လူခွင့်ရေးအထူးကိုယ်စားလှယ်ပင်ရဲတို့ကတော့သူခီးစဉ်မစခင်မှာသူသွားလို့ရမသွားရရင်တွေ့ဆုံလူသူတွေနဲ့မတွေ့ရရင်ခီးစဉ်ကိုဖျက်ပြီးပြန်မယ်လို့ပြောဆိုထားတာပါစတင်ပါလာကစတင်ဖြစ်ဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေကိုနှိမ့်နေရမှာလူဆယ်ယောက်ပဲသေးတယ်လူပေါင်း3000လောက်ကိုဖမ်းဆီးပြီးအများစုကိုပြန်လွတ်ပေးလိုက်ပြီလို့မြန်မာစစ်ဆေးရကပြောဆိုထားတာပါဒါပေမဲ့လည်းအကဲခတ်တွေနဲ့မြင့်မြင့်တက်တွေတွေကတော့တည်ဆုံသူနဲ့ဖမ်းဆီးခံရသူကိန်းကနဲဟာအစိုးရပြောဆိုချက်တွေနဲ့ပိုတယ်လို့ပြောဆိုနေကြတာပါခင်ဗျာ